Welcome back. 세이다무르다의 Alternative Negative Talks 수의 Podcast 의 Part 2가니아름다운변이주소라이바리Alternative Negative Talks 네အဲ့တဲ့အကြောင်းအရာတွေကိုဘယ်လိုတွေကအပြိုးများလဲဆိုတော့ psychology မှာ cognitive therapy လို့ cognitive behavior therapy လို့ရှိတယ်။အဲ့ဒီ therapy တွေနဲ့နှိစက်တဲ့လူတွေကဒီ automated negative thoughts တွေကိုပိုပြီးမှအပြိုးများကြတယ်။အဲ့ဒီ cognitive therapy မှာဆိုလို့ရှိရင်ဘယ်လိုပြောမလဲသူတွေဆရာကြီးခိုင်းကြောပေါ့လေဆိုင်ကင်းယူရှိရယ်အဲရလဲဆိုအရွန်ဘစ်ဆိုရယ်ပုဂ္ဂိုလ်ဆိုက်ကောလော်ဂျစ်အဲရီဆရာကြီးက1960ဝန်းကျင်လောက်မှာအဲသူဟာအဲ့လိုကလိုင်ယန့်စင်းနဲ့သူလူနာရတဲ့အလုပ်လုပ်တဲ့အခါမှာအဲဆွေးနွေးပေးတဲ့အခါစကားကြီးပြောပေးတဲ့အခါမှာအထူးသဖြင့် depression ရှိတဲ့လူနာရနဲ့စကားပြောပြတဲ့အခါမှာသူဟာသတိထားမိလားအဲ့ဒီ clients တွေမှာအဲ့ဒီ patients တွေမှာ negative thoughts တွေကအဲ့လို spontaneously ဖြစ်နေတယ်ဆိုတော့သူကသတိထားမိလားအမသူက clients ရဲ့ automatic negative thoughts တွေကပေါ့ clients တွေကိုသူတို့မပျော်ရွှင်စေဘူးစိတ်ချမ်းသာရေးတွေထိခိုက်စေရယ် depression တွေဖြစ်စေတဲ့အကြောင်းရင်းရင်းလို့သူအစပြီးမှပြောပြလာခဲ့လို့ enumerate ပေးပြီးမှာပေါ့ဒါရရှိမပြည့်စုံမှာလဲအနေငယ်ပြောခဲ့ပြီးပြီလေနော်ဘယ်လိုမျိုးဈေးယောဂါတွေဖြစ်တယ်ဘယ်လိုအကြောင်းအရာတွေဖြစ်တယ်ဆိုတာပေါ့ so သူရဲ့အတွေးခေါ်တွေအကုန်လုံးကအမားယွင်းနေဖြစ်ကုန်ကြတယ် clients ရဲ့သူတို့ automatic negative thought ရှိတဲ့လူတွေအတွေးခေါ်တွေကအမားယွင်းနေဖြစ်ကုန်တယ်သူတို့ကိုသူတို့လည်းတော့မကောင်းပဲတွေးတယ်သူတို့ဝန်းကျင်ရလူတွေကိုလည်း negative ပဲမြင်တယ်။အနာဂတ်အကြောင်းတွေကိုလည်း negative ပဲမြင်တယ်။ဘာကောင်းတာတွေကိုသူကမမြင်ဘူး။သူတို့ကိုသူတို့ရဲ့ပတ်ဝန်းကျင်သူတို့လောကကြီးတစ်ခုလုံးပေါ့နော်။သူတို့ပတ်ဝန်းကျင်လောကကြီးရဲ့ and သူတို့အနာဂတ်တွေကိုအကုန်လုံးတောက်လျှောက် automatically negative ပဲမြင်တယ်။အဲ့ဒီလိုသူတို့ရဲ့ automatic negative thought patterns တွေစုစုပေါင်းကိုမျိုးရှိတယ်လို့ဆိုရယ်အဲ့ဒီကိုမျိုးအကြောင်းကိုဒီနေ့မှာအဓိကပြောပြပါမယ်ပထမဆုံးနဲ့တို့ရိအများဆုံးတွေးဖြစ်တဲ့ negative thought ကဘာလဲဆိုတော့ black and white ပဲ black and white thought ဆိုတာဘာလဲဆိုအစိုးရတယ်ကွာလုံးဝအဖြူဆိုအဖြူပဲအမဲဆိုအမဲပဲအဖြူနဲ့အမဲကြားမှာလိုက်မိခိုးအောင်ရှိတယ်တော့အညူအောင်ရှိတယ်တော့စရရာဖြစ်နေမရတော့စိတ်ဝင်စားတော့အဲ့လိုမျိုးတွေးတဲ့အတွေးမျိုးတွေလို့ရှိမှာအများရန်အများဆုံးဖြစ်တယ်အဲ့လိုတွေးတွေကဘာတွေလဲဆိုတော့အခုပဲပြောရရင်နားထောင်ကြည့်လိုက်နော်အများရန်အများဆုံးဖြစ်တယ်အဲ့လို usage တွေတုံးနေသူက alwaysNever, every, စာရီအဖြစ်အဲ့လိုမျိုး usage တွေကိုတောက်လျှောက်သုံးတယ်တော့အပြေတမ်းဖြစ်တယ်။ tower အဖြစ်တယ်။ဘယ်တော့မှမဖြစ်ဘူး။အဲ့ကဲဒီက automatic negative thought နဲ့ပဲပြောရအောင်။တို့က automatic negative thought ဆိုလို့ရှိရင်မပြောဘူး။ဟာကွာငါတော့အပြေတမ်းပဲမကောင်းမြင်နေတာပဲသူများတကယ်လည်းလေတခါတလေဆိုမကောင်းမြင်တာမဟုတ်ဘဲနဲ့အကောင်းမြင်တာတွေလည်းရှိတယ်နော်ဘတ်တို့တွေ့ရတော့ဘယ်လိုလဲအမြဲတမ်းပဲကွာငါဆိုမကောင်းမဲမြင်နေရတူများဟာဘယ်တော့မှလည်းဝိတ်ကြတော့ပဲမထင်ပါဘူးသူတို့ကလေအမြဲတမ်းနှောက်ကြနေရပဲတလားလူတိုင်းကနားလဲငါပဲနားမလဲလူတိုင်းကငါ့ကိုအကောင်းကိုမမြင်အကုန်လုံးอ่ะစားရရပြင်ကြည့်လိုက် အဲ့လိုမျိုး always ဆို never ဆို ever ဆို every ဆိုအဲ့လိုမျိုးအတုံးနှုံးနေနေပဲတို့တွေက express လုပ်လို့ရှိတယ်စကားတွေပြောလို့ရှိတယ်တွေးလို့ရှိရင်လည်းအဲ့လိုအတုံးနှုံးနေမျိုးပဲတို့တွေကတွေးလို့ရှိတယ်အဲ့ဒါဘာခေါ်လဲဆိုရင် black and white thinking လို့ခေါ်တယ်အဲ့ဒါကပထမဦးဆုံး automated thinking တော့တမျိုးပါဒုတိယကover generalize လုပ်တာအဲ့တော့မကောင်းတဲ့အဆိုးအမြင်တဲ့အရာဝဲအခြေခံပြီးမှ conclusion တွေဆွဲလိုက်တာအဲ့လိုမျိုး conclusion ဆွဲတဲ့အခါမှာလဲသူတို့ကြုံရတဲ့အတွေ့အကြုံလေးတစ်ခုလောက်နှစ်ခုလောက်နဲ့အဲ့ဒါလေးနဲ့ပေါင်းပြီးမှသူက conclusion ဆွဲလိုက်တယ်မျိုးဥပမာဆိုလို့ရှိရင်ဒါပါတော့အလုတ်တော့ရှောက်တယ်ဒါပါအလုတ်တော့ရှောက်တဲ့အခါမှာအလုတ်သူ့ရဲ့ရှောက်လာ reject လုပ်ခံရတယ်ပေါ့ကွာသူက interview တော့ခေါ်မတွေ့ဘူးပေါ့ဆိုတော့ဆိုသူကအဲ့ဒါလေးတစ်ခုကြုံပြီးရတယ်သူကနဲ့သူအခါရဲ conclusion ချလိုက်တာငါဘယ်တော့မှအလုတ်ရမှာလည်းမဟုတ်ပါဘူးကွာဘယ်နေရာမှာလည်းအလုတ်ရမှာမဟုတ်ဘူးဘာလို့လဲဆိုငါညံ့တဲ့ကောင်ဘူးကွာစားရအဖြစ်အဲ့လိုမျိုး generalize လုပ်လိုက်တာ single experience လေးတစ်ခုနဲ့ဒီအကြောင်းအရာလေးဒီအခြေအနေလေးတစ်ခုတည်းနဲ့ဥပမာတို့က conclusion တွေတွားပြီးခြားတယ်။တွားချလို့ရှိရင်လည်း negatively ပဲတွေးပြီးမှ negative conclusion တွေပဲခြားလိုက်။တစ်ခါလေးပဲထွားရတယ်။ခါလေးပဲစောင့်မွေးကြရတယ်။အမြဲတမ်းငညံ့ပဲ၊ငငပြင်းပဲ။ဘယ်တော့မှလည်းအဆင်ပြေမှာမဟုတ်ပါဘူးကွာ။ဘယ်တော့မှလည်းစောင့်မွေးအောင်ပဲကောင်းလည်းမဟုတ်ဘူး။ငါတွေလည်းကားပဲ။အဲဒီမျိုးတွေပေါ့နော်။conclusion တလွေးချပလိုက်တာအဲ့ဒါက number 1 automatic negative thought အမျိုးအစားပါနောက်တစ်မျိုးကတော့ mental filtering လို့ခေါ်တယ်အဲ့ဒါကတော့ဘာလဲဟို positive စီအများကြီးရှိနေပြီမဲ့လို့ negative လေးတစ်ခုလောက်ရှိတာပါအဲ့ဒါလေးကိုကွက်ပြီးမှမြင်တာဟိုလိုမှထင်ရှားရဆိုမှFacebook မှာ post တခုတင်တယ်ပေါ့ post တခုတင်တယ်ဆိုလို့ရှင်အကြောင်းအရာတခုနဲ့ထားရပါဦးမှာပုံလေးအင်ဂျီအစ်တလေးပေါ့ကဲထားပါတော့အင်ဂျီအစ်တလေး word ပြီးမှာ Facebook မှာတင်လိုက်တယ်လာလာပေါ့တော်တော်များများလူအယောက်100 like ပေးတယ်ဆိုလို့ရှင်အယောက်80လောက်က love react ပေးတယ်9ယောက်လောက်က care react ပေးတယ်ကျန်တဲ့လူတွေက like react ပေးတယ်ပေါ့အမှ၂ယောက်လောက်ကတယောက်က angry react လိုမျိုးပေးတယ်တယောက်က ha ha react ပေးသွားတယ်ပေါ့လေ comments မှာလည်းအကုန်လုံးကလာတယ်လိုက်လိုက်တာရှစ်ဆရာကောင်းလိုက်တာအရင်ချောရပဲစားရဖြစ် comment တွေပေးပြီမဲ့လို့တယောက်က ha ha ပေးထားတဲ့လူထားပါတော့ဘာပုံရင်းလည်းမသိဘူးပေါ့အဲ့လိုပြောလိုက်တယ်ဆိုလို့ရှင်ဂျန်နဲ့အယောက်80ကျော်90လုံးရဲ့ကောင်းတဲ့ comments တွေကောင်းတဲ့ reactions တွေအကုန်လုံးကိုမေ့သွားပြီးမှအဲ့ဒီတယောက်ထဲကပေးတဲ့ negative ကိုဘာဖြစ် focus လုပ်မလဲအဲ့ဒါပဲသွားပြီးအာရုံပြုတယ်အဲ့ဒါဘာလို့ခေါ်လဲဆို mental filtering လို့ခေါ်တယ်ဒါကတော့တတိယအမျိုးစား automatic negative thought ပါကောင်းတာတွေအများကြီးရှိပြီမဲ့လို့မကောင်းတာကိုပဲ automatically ကွက်ပြီးမှโอเคนัมเบอร์4ก็รอพอซิทีฟတွေကိုကိုရီးယား disqualify လုပ်မြင်နေတာကိုယ်မှရှိတဲ့ positive တွေပြင်ရင်သူက show ပေါ့ပြီးမှတွေးရယ် show ပေါ့ပြီးမှပြောရယ်ဥပမာကအဲကိုရာအတန်းထဲမှာခါတိုင်းပုံမှန်ကအမတ်60 65လောက်ရနေကြနေပြီးမှအဲဒီတလားဘက်မှာတော့ဆာမိုဘက်မှာဂုံတူပါသွားတယ်ထားပါကုန်နူပါရဆိုငါပို့ပြီးမှစ조사လိုက်တယ်ငါကောင်းကောင်းမို့အလုပ်တွေပို့လုံးလိုက်လို့ဂုံနူပါသွားတာပဲလို့ကုကုကအကောင်းမြင်ရမယ်စားဘယ်လိုမြင်လဲဆိုတော့အဲ့ဒီကိုယ့်ရဲ့ကောင်းမွန်တဲ့ positive အချက်ကို disqualify လုပ်လိုက်တယ် short တွေးပြီးမှ I just got lucky this time ပေါ့ငါဒီခေါက်ကံကောင်းသွားတာပဲရှိတယ်ဒီကိစ္စတော့ငါအဲ့လိုကြီးတော်နေရလဲမဟုတ်ဘူးပေါ့ကံကောင်းလို့ပါပေါ့ကုကုကဘာလို့လဲဆိုတော့သူများတွေအဲ့လိုပြောမယ်ဆိုတော့ဒ ထင်နေတဲ့အထင်တွေနဲ့အတွေးတွေနဲ့ပေါင်းပြီးမှကိုကိုကိုဥအောင်အရင်ပြောထားတဲ့အမျိုးကိုကိုကိုအရင်ဆုံးဥအောင်တွေးထားတဲ့အမျိုးအဲ့လိုနီးတွေနဲ့တို့တွေက disqualify လုပ်ရင်လုပ်ရင်နဲ့တို့ဝင်ရှိနေတဲ့ positives တွေကိုမမြင်နိုင်တော့ဘူးကြတော့ negative တွေပဲမြင်တော့အဲ့ဘလို့လို့မူတည်တာဖြစ်နိုင်ပါလေတို့တွေကကိုကိုကိုလည်းမဖြစ်နိုင်တယ်လို့သူများကိုလည်းမဖြစ်နိုင်ဘူးသူများကိုလည်းတို့ကအဲ့လိုမျိုး disqualify လုပ်တာပဲနော်တရားပြောတဲ့အခါမှာကိုကိုကိုကြီးပဲမဟုတ်ဘူးနော်အရှိရပြောခဲ့တာတွေအကုန်လုံးပါပဲကိုကိုကိုကြီးပဲမဟုတ်ဘူးသူများကိုရောကိုကိုကိုရောပြီးအနာဂတ်ကိုရောဒါခုနကလည်းအရှိမပြောခဲ့တဲ့အထက်မှာပါသွားပြီးသားပါဆိုအဲ့တော့သူများရဲ့ positive ဆိုလည်းတို့ကတွားပြီးမှ disqualify လုပ်တယ်အဲ့ကောင်ကံကောင်းလို့ပါကွာတကယ်တမ်းကောင်ဘာကောင်မှမဟုတ်ပါဘူးအဲ့လိုမျိုးပေါ့သူများရဲ့ကောင်းကွက်တွေအများကြီးရှိတဲ့အထက်ကနေမကြည့်ဘူးမကောင်းတာပဲကွက်မြင်တယ်ဒီကောင်လည်းကားပေါ်မှာသူများကအလူတန်းနေတာရှောက်လုံနေတာပဲသူတို့အိမ်ဘေးကဟိုလူဆင်းရဲနေတယ်လို့ကြောင်ဒီကောင်မသိချင်အောင်ဆောင်းတယ်။ဘာညာတာကပေါ့ထားပါတော့မကောင်းတဲ့ဟာကိုကွက်ပြီးမှပြောတယ်။အဲ့လိုမျိုးဟို over generalize လုပ်တဲ့ခါမှာလည်းအဲ့လိုပဲကုကုကလည်း over generalize လုပ်တယ်သူများကလည်း over generalize လုပ်တယ်။ So အဲ့တော့အခုကနေအခုပြောရတာရောအရှိရပြောရတာခဏနေပြောမယ့်ဟာရောအကုန်လုံးကကုကုကူရောသူများရောအနာဂတ်ကိုရောနော်အဲ့ဒါလေးမမေ့အောင်လို့ပြန်ပြီးမှ remind လုပ်တာပါနောက်နံပါတ်5 automatic negative of the kuga conclusion ကိုအမြင်ကြီး jump လုပ်ပလိုက်တာဘာမှမဟုတ်လို့ရဘူးဘာမှမစရဘူး conclusion အကြောင်းကိုတွေးပြီးနေအမောကတင်ရချင်းကိုအခုခဲ့ပါဆို Messenger အနေစာပို့ရဲ။ဟဲ့ဘာလုပ်နေလဲနေကောင်းလား။ဘာတွေလုပ်နေလဲ။ဟောရချက်ချင်း reply မပြန်ဘူး။သူတခုတခြားလုပ်နေမှနေပါဘော။သူမမမြင်တာလည်းဖြစ်ဖြစ်ပါဘောနော်။ဒါပေမဲ့ချက်ချင်း conclusion တွေ့လိုက်တယ်။ဒီကောင်ကဟိုငါ့ကိုပလစ်နေရ။ဒီကောင်ကို ignore လုပ်နေတာပဲ။ဒါမှမဟုတ်ဒီကောင်ကစိတ်ပြန်ဆိုးနေရလားမသိဘူး။စားရပြန် conclusion ကိုချက်ချင်းတွေးပလိုက်တာဂျားထဲမှာခုနကလို့ तू မအားလို့လား तू ဖုန်းထဲမှာဝေးနေလို့လားဆိုတော့အမျိုးတွေမတွေးပဲနဲ့အကုန်လုံးကိုကြော်ပလိုက်ပြီး conclusion ကိုချပလိုက်တယ်အဲ့ဒီလိုမျိုးဒါကနံပါတ်5ချက်ဖြစ်တဲ့ jumping to conclusion ပါနံပါတ်6 automatic negative thought ကတော့magnifications or minimization တခါလေကျတော့အရန်ပုံကြီးချဲ့ပလိုက်တယ်ခါလေကျတော့လေတအားကြီးကိုချုပ်ပြီးကြီးပလိုက်တယ်အကြောင်းအရာတစ်ခုဥပမာပေါ့ခင်ကျောင်းမှာအိမ်စာပေးရယ်ကွာအိမ်စာပေးရယ်ဆိုလို့ရှင်အိမ်စာဟိုပြီးဖို့ရအိမ်စာကိုလှုပ်ဖွဲ့ရအတွက်မိသွားတယ်ဆိုတော့ခင်တကယ်ချင်းနဲ့တခြားတော်နေပါနေတယ်အဲ့ဆိုလောကမေ့သွားရဲဆိုလို့ရှင်အဲ့ဒီ case တွေကဘယ်လိုလဲဆိုတော့အကြီးပုံကြီးချက်ပလားငါတကယ်ကိုကတုံးမကြရဲကောင်ပဲကွာဒီကငပြင်းမကွာဒီအိမ်သာလောက်အောင်ငါဘာလို့များမေ့နေရလဲဒါလို့တာဝန်လေးတေးသေးလေးတော့ငါမလုပ်နိုင်ဘူးငါတော်တော်ညံ့ဖြစ်မှလားစရရပြေကွာပုံကြီးချက်ပြီးတွေးပလိုက်တာတွေးဘူးလေမလားခါရောက်လဲတအားချုံပြီးတွေးပလိုက်တာကွာတကယ်လောရမယ်ဟာမလို့တာအင်္ဂါလောက်ရောကွာဘာဖြစ်လဲလုံမလို့နောက်ရပေါင်းလို့လည်းရတာပဲတိုင်းချုပ်ပြီးတွေးပလိုက်တာအဲ့မျိုးအစိုးရောက်တဲ့အတွေ့တွေဒါကလေ negative thought ပါပဲနံပါတ်ခုံကတော့ emotional reasoning ဆိုတဲ့အချက် emotional reasoning ဆိုတာကဒီလိုကိုယ်မှာရှိဖြစ်တဲ့ emotion တွေအတွက်ကို I mean မကောင်းတဲ့ emotion ပေါ့နော်မောင်ရဲ့အဲ့လို emotion အတွက်ကိုမှ reason တွေလျှောက်ပေးတာအကြောင်းပြချက်တွေလျှောက်ပေးတာဥပမာကိုက event တစ်ခုတွားမယ်ပေါ့အပေါင်းတွေတကယ်ချင်းနဲ့စုံထားစုံမှုရာအတွက်တစ်ခုတွားမယ်ဒါကတွားဖို့ရာအတွက်လည်းကိုမှတကြီး confident ရှိမနေဘူးတွားဖို့စိတ်ကလည်းတိတ်မပါနေဘူးတိတ်မလို့မလဲဖြစ်နေ anxious ဖြစ်တယ်တခါပါ anxious ဖြစ်တယ်ဆိုလို့ရှိရင်အဲ့ခါကျရင်ကိုယ်ရဲ့မတွားခြင်းနဲ့အဲ့လိုမျိုးဖြစ်နေတဲ့ anxious တွေကိုဟိုဘက်ကနေစင်ကြယ်စင်လက်တွေပေးတာစိတ်ထဲမှာ defensive mechanism အနေနဲ့ စင်ကြီးစလက်တွေပေးရငါ့ကိုသူတို့လည်းကြိုက်မှလည်းမဟုတ်ပါဘူးဘယ်သူမှလည်းငါနဲ့စကားပြောချင်မှလည်းမဟုတ်ပါဘူးဆိုမတွားရယ်ကောင်းပါရဲ့အဲ့လိုမျိုး projection လုပ်တယ်လို့ခေါ်တာမျိုးပေါ့ defense mechanism ပါဆိုရင်တော့ဘယ်လို terms တွေအများကြီးမပြောတော့ရှုပ်ကုန်မှဆိုလို့ဆို emotional reasoning ဆိုတာကိုယ်ကဖြစ်နေတဲ့မကောင်းတဲ့စိတ်ခံစားချက်တွေကိုနောက်ထပ်မကောင်းတဲ့အကြောင်းပြချက်တွေနဲ့ဖြောက်ပြီးမှပေးဒါ emotional reasoning လို့ခေါ်ပါတယ်အဲ့ဒါနံပါတ်9အချက်ပေါ့နော်နံပါတ်8ကတော့ personalization တောက်လျှောက် personalize လောက်လို့တာဥပမာဟိုကိုရေးစားပေါ့ထားပါတော့ကဲကိုရဲ့ရေးစားကတောင်းနေသူအလုံးမှာအစိမပြေခဲ့ဘူးအစိမပြေခဲ့ဘူးပြဿနာတွေဖြစ်တယ်အိမ်ပြန်လာဘာဖြစ်လာလဲဟာအလုံးမှာဒီလိုပဲအစိမပြေပြဿနာဖြစ်အာအဲ့ဒါကျွန်တော်အကြောင်းဖြစ်တာကျွန်မအကြောင်းဖြစ်တာတကယ်တမ်းမနက်ကကျွန်တော်ကောင်းကောင်းမဆက်ဆက်လိုက်လို့အောင်မပြောလိုက်လို့မနက်ကဘာလို့လွတ်ဖြစ်လိုက်လို့အဲစိတ်ညစ်စရာတွေလုပ်နေအကုန်လုံးကသူကလူဖြစ်တဲ့ပြဿနာတွေကိုကြောင့်ကိုကြောင့်ဆိုပြီးမှချက်ပြီးမှ personalize ချက်လုပ်တာချက်တွေးတာဒါတမိသားမှမဟုတ်ဘူးလေတကယ်ကျွန်မလည်းကျွန်တော်မျိုးတွေဖြစ်တာပဲတခြားဆက်ဆံရေးတွေပါလေအဲ့လိုမျိုးကိုမမမသူများရဟာလဲအဲ့လိုပဲပေါ့ဒီကောင်းကြောင်ဖြစ်တာဟိုကောင်းကြောင်ဖြစ်တာကိုကဘယ်ကိုပြဿနာတက်တာအမောဟိုကောင်းကြောင်အဲ့လိုမျိုး like be personal အဲ့လိုဒါတော့နံပါတ်8ဒီနောက်ဆုံးတစ်ခုနံပါတ်9 should statement နေထုတ်တာ I should have had them like this I should have accomplished more ဆရာပြန်I should be better. I should be further along with my career. ဆရာပြန်ကွာ like ငါကရန်ဆိုရင်ကွာငါဟိုလိုလေးလုပ်တင်ခဲ့တာကွာဟိုလိုလေးဖြစ်တင်ခဲ့တာကွာငါကရန်ဆိုငါဟိုလိုပြောလိုက်ရမှာကွာငါကရန်ဆိုကွာငါဒီလိုမျိုးလေးပြောလိုက်တင်တယ်ဆရာပြန်ကွာဟိုလိုဖြစ်တင်တယ်ဟိုလိုဖြစ်မှာကောင်းတယ်ဟိုလိုလေးပြောခဲ့တင်တာကွာဆရာပြန် should ဆိုရယ် statement ကြီးအရင်သုံးတယ်အဲ့တော့ပုံမှန်စကားမှလည်းရှိပါတယ်နော်ဘယ်လိုမျိုးလဲဖြစ်တင်နေတာဖြစ်တင်တာလားအဲ့လိုလေးတာလောက်လိုက်မယ်ဆိုရင်တော့ဒီလိုမျိုးတွေဆိုတာကတော့နံပါတ်9ရဲ့ချက်ပေါ့နော်နောက်ဆုံးချက်ဆိုဒီတော့ဒီ automatic negative thought ကိုမျိုးဆိုပေမဲ့အကုန်လုံးခြုံပြီးပေါင်းပြီးမှလည်းနားလည်ထားလို့ရတယ်လို့ကိုမျိုးခွဲပြီးမှလည်းနားလည်လို့ရတယ်ဆိုဒီကိုမျိုးလုံးကတို့ရဲ့တဲ့နဲ့မှာအမြဲတမ်းဖြစ်နေကြတယ်ပါဒီကိုမျိုးနဲ့လွတ်မဲ့လူမရှိပါဘူးတချို့ကတစ်မျိုးကိုခဏခဏဖြစ်တယ်ပေါ့တချို့ကကိုမျိုးလုံးဖြစ်တယ်ပေါ့တချို့ကတော့တချို့အကြောင်းအရာတွေကိုနည်းနည်းပဲဖြစ်ပြီးမှဟိုမှာ like black and white ကိုပို့ဖြစ်တာတော့ over generalization ပို့ဖြစ်တာတော့ဒါပုံကိုယ်ရဲ့ဇေယိုက်တွေနဲ့လိုက်ပြီးမှကွဲရင်လဲကွဲတော့မှာပေါ့လေဒါပေမဲ့အကုန်လုံးမှာတော့ဒါတွေကဖြစ်ပူတယ်ဖြစ်နေတယ်နောက်လည်းဖြစ်ဦးမှာပဲဒီတော့ကြတော့ဓာရီကိုဘယ်လိုရက်တက်ရမလဲဓာရီကိုဘယ်လိုပြောင်းလဲရမလဲဆိုတာအရေးကြီးတယ်အဲ့ဒီလိုမျိုးရက်တက်မှုရာပြောင်းလဲမှုရာနည်းလမ်းတွေ techniques တွေကိုနောက်လာမယ် episode မှာ part 3မှာဆက်ပြီးမှပြောပြပါအောင်မယ်ဒီတကယ်တော့ဒီလောက် part 2လောက်နဲ့ပြီးတော့မယ်ထင်နေတာမပြီးတော့ခွဲအချင်းကလည်းမိနစ်20လောက်ရောက်သွားပြီဆိုတော့ဒီမှာခဏနားပါမယ်အထရီကြရင်ပြန်တွေ့ပါမယ်အားလုံးညီညာကြပါ